ီဂရင်းနိုင်ငံအစီအပိုင်းဒေသမှာဖြစ်ပေါ်နေတဲ့တိုက်ပွဲအဆုံးသတ်နိုင်မှုအတွက်2015ခုနှစ်မှာရရှိခဲ့တဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုအကောင်အထည်ဖော်နိုင်ရင်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့ယူကရိန်းသမ္မတပီထရိုပိုရိုရှန်ကိုကိုဆွေးနွေးခဲ့ကြတယ်လို့ရုရှားသတင်းမီဒီယာတွေမှာဖော်ပြကြပါတယ်။ Donbas ဒေသမှာတင်းမာမှုတွေတိုးလာနေတယ်လို့ဒေသရင်းယူကရိန်းတပ်တွေရဲ့ပြင်းထန်တဲ့ထိုးစစ်တွေကြောင့်အရသာတိုက်စုံးမှုတိုးလာတာကိုသမ္မတပူတင်ကစိုးရိမ်ဖြစ်မှုကြောင့်ပြောကြားခဲ့တယ်လို့ရုရှားဆိုတာကသတင်းထုတ်ပြန်ပါတယ်။2015 February လကမင်းစမာအပြည့်အသဘောတူညီချက်ကိုချုပ်ဆိုနိုင်ခဲ့တာပါ။ဒါပေမဲ့နှစ်ဖက်တက်တွေကြားအပြည့်အသဘောတူညီချက်ကိုနှိမ့်စင်လို့ချုပ်ပေါက်မှုတွေရှိနေတာမို့ဒေသရင်းမှာတိုက်ပွဲတွေနဲ့မတည်ငြိမ်ဆက်ပြီးဖြစ်ပွားနေတာပါ။ခေါင်းဆောင်နှုတ်ကချက်တပင်းတွေကတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးကြတာဖြစ်ပြီးဒါကသတင်းနှစ်ပတ်တွင်ဒုတိယကြိမ်ကဖုန်းဆက်သွယ်ပြောကြတာဖြစ်ကြောင်း Russia Interfax သတင်းကဖော်ပြပါတယ်။ဒါပြင်ယူကရိန်းသမ္မတပိုရိုရှန်ကိုကရုရှားသမ္မတပူတင်ကိုဂျွန်လ9ရက်နေ့ကဆက်သွယ်ပြီးအကြမ်းသားလင်းလင်းအပအဝင်လူသားချင်းစာနာမှုကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့လည်းဖော်ပြပါတယ်။ရုရှားနိုင်ငံဆိုင်ဘီးရီးယားမှာအနှစ်20ထောင်ဒဏ်ကျခံရတဲ့ယူကရိန်းရုပ်ရှင်ထုတ်လုပ်သူအိုလက်ဆန်စတော့ကိုရုရှားကပြန်ပြစ်ထုတ်ပေးဖို့အတွက်ဥရောပကောင်စီကတောင်းဆိုပြီးနောက်တနေ့မှာပဲရုရှားနဲ့ယူကရိန်းခေါင်းဆောင်တို့ဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တာဖြစ်ပါတယ်။